တလေလုံးစစ်စင်ရေးတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဆစ်ရှောင်ပြည်သူအရေးအတွက်ကတနေ့တခြားပို့ပြီးတော့မှတိုးလာနေပါတယ်အခုဆိုရင်တော့ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့ဘက်ကိုခိုးလုံလာတဲ့ကရင်နီဆစ်ရှောင်က3000ဝန်းကျင်ရှိသွားပါပြီဆစ်ရှောင်အများစုကဖြစ်တယ်လို့နေထိုင်စားသောက်နေရပြီးတော့ဆောက်ရသည်မို့လို့ဖြားနာသူတွေများလာပေမဲ့ကျန်းမာရေးဆောင်ရှောက်မှုအပြည့်အဝမပေးနိုင်တယ်လို့စေဝါလည်းမလုံမလောက်ဖြစ်နေပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မမျှတစင်အောင်ပြောပြပေးပါမယ်
ကီနီပြည်နယ်မှာတလေလုံးစစ်စင်ရေးပြင်းထန်လာပြီးတဲ့နောက်စစ်ပီးဒုက္ခတွေအရေးအတွက်ဟာတနည်းတခြားပို့ပြီးတော့များလာနေတာဖြစ်ပါတယ်။ကီနီပြည်နယ်လွိုက်ကိုမြို့နယ်နဲ့နီးစပ်တဲ့ရှမ်းပြည်တောင်ပိုင်းကစီဆိုင်မြို့နယ်မှာဆိုရင်အိုးရင်စွန့်ခွာထွက်ပြေးရတဲ့ကီနီစစ်ပီးဒုက္ခတွေ3000ဝန်းကျင်ရှိသွားပြီလို့စစ်ရှောင်အရေးကူညီနေသူတွေကပြောပါတယ်။အခုလိုဒုက္ခတွေတွေတူးလာပေမဲ့စစ်ရှောင်အများစုဟာရာသီအကူပြောင်းကာလမှာဖြစ်ပွားတဲ့နှာစီးချောင်းဆိုးတာနဲ့ဖျားနာနေကြပါတယ်။စစ်ရှောင်အယောက်တရာမှာ20လောက်ဖျားနာနေပြီမဲ့လေလုံလောက်တဲ့ဆေးဝါးအကူအညီတွေမပေးနိုင်ဘူးလို့စစ်ရှောင်ကူညီသူတူက VOA ကိုပြောပါတယ
်။နှာစီးချောင်းဆိုးတာတော့ရှိကြတာပဲ။လူတရာဆိုးတာ20လောက်ရှိနေတယ်တဲ့။အဲမျိုးတော့ဖြစ်နေကြတာ။ကျိုးလဲဆေးလမ်းတောင်းလာတာပေါ့လေကျိုးလဲမပေးနိုင်ဘူးပေါ့လေ။လက်ရှိစီဆိုင်ကတော့ခမန်းချီကတော့3000လောက်လောက်ရှိသွားပြီ။လာနေတော့ပဲဈေးနဲ့ချိုးလက်လက်မပြေဘူးချိုးတော့မျိုးရှိရာအသီးရှိရာသွားရရနေတာတော့နေပေါ့ချိုးခုနရွာဘေးမှာတဲထိုးနေတဲ့အုပ်စုတွေလည်းရှိသေးတာ။အပြိုင်တော့ဈေးတော့အကုန်လုံးမရနိုင်ဘူးခမန်းချီတော့3000ဝန်းကျင်လောက်ရှိတယ်ဗျ။တောင်ကြီးလိုဟိုဘုံလိုပေါင်းလိုက်တော့တင်းကနနီဘလောက်ဖြစ်သွားပြီစနေချိုးစနေလေ
။တချို့ဆစ်ရှောင်းနေဟာမိုးမလုံလေမလုံပဲယာယီမိုးကာတဲထိုးနေထိုင်ရပါတယ်။အခုလိုအေးတဲ့ဒေသတွေမှာအနှွေးတွေတွေဆောင်းတွေကလည်းလုံလုံလောက်လောက်မရှိတဲ့အတွက်ကျမ်းမာရေးဆိုင်ရာအခက်အခဲတွေအများကြီးကြုံရတယ်လို့စီဆိုင်မှာရောက်နေတဲ့ဖရူဆူကစစ်ဆောင်တူကပြောပါတယ်
။ညာဒီကူးကြောင်းလည်းဖြစ်တယ်လေ။နောက်ပြီးတော့ဒေသမတူတာလည်းပါတော့တချို့ဆိုရင်ကောင်းလေလေးထည့်တယ်မဖူးလုံတာလည်းပါတယ်။နောက်ပြီးတော့နေရာတိုင်းခင်ခင်ချင်းအားလည်းစစ်ဆောင်ဆိုတော့အိမ်နဲ့မတူဘူးလေ။နောက်သူတွေရရန်တေးလေးတွေထူးရနေကြတော့ကျမ်းမာရေးအခက်အခဲတော့အများကြီးရှိကြတာပေါ့နော်။ဒါစီဆောင်ဆိုတာကစပါပေါ့နော်။နောက်တက်ကြီးဆိုလည်းခြေလက်တွေကိုက်ခဲတာလို့အဲ့ဒါသူရဲ့စီဝါမဖူးလုံတဲ့အတွက်စီပြက်လက်သွားတာလို့တောင်းနေကြလေးလေးမပါတော့ဒီနေရာလေးမှာရောက်ရှိလာတဲ့အတွက်မစိတ်တက်လက်သွားတဲ့အချိန်လေးလေးလက်ချက်ချပြရတယ်ပေါ့နော်
ပြည်ရင်းစစ်ပီးဒုက္ခတွေအများစုဟာတိုက်ပွဲတွေကြောင့်တနေရာပြီးတနေရာပြောင်းရွှေ့နေရတာဖြစ်ပြီးဒီလိုပြောင်းရွှေ့ရတာအခုဆိုရင်3နှစ်ထဲရှိလာပါပြီအလုပ်ကိုင်ကမရှိငွေကြေးပြက်လက်တဲ့အခြေအနေတွေကြောင့်နာမကျန်းဖြစ်ပေမဲ့တချို့ကဆေးမကုနိုင်ကြပါဘူးတချို့ကလည်းသူတို့ရောက်နေတဲ့နေရာမှာနေစာအလုပ်လိုက်လို့ရင်စားရေးတောက်ရေးနဲ့ကျန်းမာရေးပြဿနာကိုရုန်းကန်ဖြေရှင်းကြရပါတယ်။စီဆိုင်မှာရောက်နေတဲ့ဒီမော့ဆူစစ်ဆောင်တူကတော့နေစာအလုပ်လုပ်ကင်ပြီးကျန်းမာရေးပြဿနာကိုဖြေရှင်းရတယ်လို့ပြောပါတယ်
။တခါတလေမှဖြစ်ရတော့မှပေါ့နော်ဟိုခစေခမပြတ်နိုင်တာလည်းရှိရဲ့ဆေးရမတော်နိုင်တာလည်းရှိရဲ့ရှိရဲ့ဆေးလေးတွေပဲဟိုတောက်ကြတယ်အဲ့လိုရှိရဲ့ရေးရလဲကျွန်တော်အခုပြေးစစ်သမားဆိုဒီမော့ဆူစစ်သမားတောင်းနေရှိပြီဆင်မ။အဲကြောင့်ငွေကြေးလည်းအခက်အခဲဖြစ်ရပါတော့။တော်တော်လေးတော့ဖြစ်နေပါတော့။လောက်ကလည်းမရှိတော့အခုကဒီဖဲကြတော့ပြောင်းချေဆိုတော့နေစားရခေါ်တော့နေစားရလိုက်ကြတယ်တရေခွန်ထောင်ရှိထောင်အဲ့လိုရတော့အဲ့ဒါလေးကြီးလည်းဟိုသေခါရပြရစီးရမတော့အဲ့လိုလောက်ရတယ
်တစ်တွေလာရီနဲ့ချီပြေးရှောင်နေရတာဖြစ်ပြီးအချင်းကြာလာတဲ့အမြဒုက္ခတွေတွေကိုကူညီတဲ့အလူရှင်တွေဟာမရှိသလောက်နေပါသွားပါတယ်စစ်ပြေးဒုက္ခတွေအတွက်စားနေရခါနဲ့ဆေးဝါးတွေဆောင်တွေအနွေးတွေလိုအပ်နေပါတယ်ဒါကြောင့်လက်ရှိမှာအလိုမင်းအခက်ခဲကြုံတွေ့နေရတဲ့စစ်ပြေးဒုက္ခတွေအတွက်နိုင်ငံတကာအဖွဲ့အစည်းတွေကရောပြည်ရင်းပြည်ပကအလူရှင်တွေကပါထိထိရောက်ရောက်ကူညီပေးဖို့စစ်ဆောင်တွေနဲ့စစ်ဆောင်ရေးကူညီဆောင်ရွက်နေသူတွေကတောင်းဆိုကြပါတယ်ရှင်